ပထမဆုံးသမ္မတဒေါ်နယ်ထရမ့်ရဲ့ USA ကနေတဆင့်ပေးနေတဲ့အကူအညီတွေဆိုင်းငံ့ထားဖို့ကြီးညာချက်ကြောင့်တရုတ်နိုင်ငံအတွက်မြန်မာအရေးမှာစိတ်တိုင်းကျထင်သလိုခြေလှယ်နိုင်မှုအခွင့်အရေးရသွားစေတဲ့အကြောင်း The Asia Times သတင်းစာမှာ February 12ရက်ကဖော်ပြခဲ့တဲ့ဘန်ကောက်အခြေစိုက်ဝိုင်းရင်သတင်းမှာဘာဒဲလင်နာရဲ့တုံ့တချက်ဆောင်းပါးကိုတင်ပြပါမယ်။တကယ်ဆိုရင်သမ္မတဒေါ်နယ်ထရမ့်တက်မလာခင်ကအမေရိကန်ရဲ့မြန်မာအရေးထောက်ခံအားပေးမှုတွေဟာတင်ကိတဆန်ပြီးခုတမကလုတ်ပေးတဲ့လုတ်ပေးနိုင်တယ်လို့တော်လိုင်းအင်အားစုတွေဘက်ကထင်မြင်ခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကကူညီထောက်ပံ့မှုတွေပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်ကြောင့်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုပိုပြီးလွှမ်းမိုးနိုင်တဲ့အခြေအနေဖြစ်သွားစေပါတယ်လို့ဆောင်းပါးကဆိုပါတယ်။ဒီစားတာကတော့ဒေါ်လိုင်းတပ်ဖွဲ့အများစုရဲ့ကြီးမားချက်ဖြစ်တဲ့မြန်မာနိုင်ငံကိုအေးချမ်းတာယာပြီးအင်အားတောင့်တင်းတဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာအောင်ဖန်တီးဖို့ဟာတရုတ်နိုင်ငံအတွက်အကျိုးမရှိနိုင်ပါဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာပြည်ရင်းစစ်မချုပ်ငြိမ်းနိုင်မဲ့အင်အားချိနဲ့နေမှသာတရုတ်နိုင်ငံဟာလိုသလိုစုပေးဒဏ်ပေးလုပ်တဲ့ပုံစံနဲ့ဆက်ပြီးဆက်ဆံနိုင်မှာဖြစ်ပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီကိုထိတွေ့ဆက်ဆံပြီးကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုတွေဆက်လုပ်ရင်းအခြားတစ်ဖက်မှာလည်းUWSA နဲ့တိုင်းနာလန်တကိုင်အဖွဲ့တွေကိုတွယ်ဝိုက်တဲ့နီလန်းနဲ့အကူအညီတွေပေးနေရင်းနဲ့မြန်မာနိုင်ငံကိုလိုသလိုဆက်ပြီးချေလှယ်မှာဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံတည်ငြိမ်ပြီးအင်အားကြီးထွားလာမှာကိုမလိုလားသလိုမြန်မာနိုင်ငံကစစ်ရေးပြည်ပခါတွေထိမရအောင်အခြေအနေပိုဆိုးလာပြီးဒုက္ခသည်တွေနဲ့ရာဇဝတ်မှုပြဿနာတွေပုံမှန်နေဆက်ကုံတွယ်ရေးပြတ်တောက်မှုတွေဖြစ်လာမှာကိုလည်းမလိုလားပါဘူး။မြန်မာနိုင်ငံကတရားဥပဒေစိုးမိုးမှုရှိတဲ့နေဆက်ဒေသတွေမှာတရုတ်နိုင်ငံသားအချို့ကငွေလိမ်လုပ်ငန်းတွေလာရောက်လုပ်ကိုင်နေတာကိုနှိမ်နှင်းမှုနိုင်ငံမြောက်ပိုင်းကတိုင်းရင်းသားမဟာမိတ်အဖွဲ့၃ဖွဲ့ကိုစစ်ကောင်စီတပ်တွေကိုထိုးစစ်ဆင်နိုင်မှုနောက်ွယ်ကအကူအညီပေးခဲ့ပေမဲ့နောက်ပိုင်းမှာတော့ MNDA နဲ့ TNL တို့ဟာတရုတ်စိုးရရဲ့ဂျားဝင်ညှိနှိုင်းမှုနဲ့ပြန်ပြီးအပြည့်ရခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံကအမျိုးမျိုးကွဲပြားနေတဲ့လက်နက်ကိုင်အဖွဲ့တွေဟာမကြခင်မှာမြန်မာစစ်တပ်ကိုအနိုင်တိုက်ပြီးစစ်ကောင်စီကိုဖျောက်ချနိုင်တော့မယ်ဆိုတဲ့မျှော်မှန်းချက်တွေလည်းရှိနေပါတယ်။ဒါပေမဲ့အချို့ကတော့စစ်ကောင်စီရုတ်တရက်ပြိုလဲသွားပြီးစီးရီးယားနိုင်ငံလိုကတောင်းကနင်းအခြေအနေတွေဖြစ်လာလိမ့်မယ်လို့လည်းမှန်းဆနေကြတာတွေ့ရပါတယ်။ဒီလိုအချိန်မှာဒေါ်နယ်ထရမ့်အစိုးရရဲ့မြန်မာအရေးအားပေးထောက်ခံမှုတွေကနေလုံးဝဆုတ်ခွာနေတဲ့ရည်တည်ချက်အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ရဖို့တိုက်ပွဲဝင်နေကြတဲ့တော်လှန်ရေးအင်အားစုတွေဟာအမေရိကန်ရဲ့အားပေးထောက်ခံမှုမပါဘဲဆက်လက်တိုက်ပွဲဝင်ရမှာဖြစ်ပါတယ်လို့ဆောင်းမရှင်ဘာဒဲလက်နာကတုံ့တက်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးငွေလိန်ကိုင်းတွေကိုနှိမ်နှင်းဖို့ထိုင်းနိုင်ငံဘက်ကလျှက်စစ်မီဖြတ်တောက်ထားတဲ့အပေါ်မြန်မာဘက်ကဒေသခံတွေမကျေနပ်ကြတာနဲ့ပတ်သက်ပြီးမြန်မာဟာအမှောင်ထဲမှာပဲဆက်ပြီးနေရအောင်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့သတင်းစာကဆောင်းပါးကိုတင်ပြပါမယ်။ထိုင်းဆိုရဟာမြန်မာနိုင်ငံဘက်ကငွေလိန်ကိုင်းတွေကိုနှိမ်နှင်းဖို့တာချီလိတ်မြဝတီနဲ့ဖျားသုံးစုဒေသတွေကိုလျှက်စစ်မီလောင်စာဆီနဲ့အင်တာနက်တွေဖြတ်တောက်လိုက်တဲ့အတွက်ထိုင်းနိုင်ငံထုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့မြန်မာနိုင်ငံဘက်မှဆန္ဒပြတောင်းဆိုတာတွေရှိနေပါတယ်။ဒါပေမဲ့လည်းလျှက်စက်မီဖြတ်တောက်ဖို့ဆုံးဖြတ်ချက်ကိုပြောင်းလဲမှာမဟုတ်တဲ့အကြောင်းထိုင်းနိုင်ငံသားတွေကိုရာဇဝတ်ဂိုင်းနေရဲ့အန်ရဲကနေအကာအကွယ်ပေးဖို့ဆက်လုပ်သွားမှာဖြစ်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်ဖွန်တန်ဝီချရာချိုင်းကပြောပါတယ်။ဆန္ဒပြတောင်းဆိုသူတွေဟာမကျေနပ်ကြောင်းပြသပိုင်ခွင့်ရှိပေမဲ့ထိုင်းအစိုးရရဲ့ဆုံးဖြတ်ချက်ပြောင်းလဲမှာမဟုတ်တဲ့အကြောင်းထိုင်းပြည်သူတွေကိုကာကွယ်တဲ့အနေနဲ့ငွေလိန်ကိုင်းတွေကိုရှင်းလင်းနိုင်ဖို့ဆောင်ရွက်နေတာဖြစ်တဲ့အကြောင်းထိုင်းဒုဝန်ကြီးချုပ်ကပြောသွားပါတယ်။ဒါပေမဲ့လည်းထိုင်းအစိုးရကပြစ်မှတ်ထားတယ်ဆိုတော့ငွေလိန်လုပ်ငန်းတွေလုတ်ကင်နေတဲ့ဖျော်ပြေးစင်တာတွေလောင်းကစားယူနေဟာခုချိန်မှာကိုပိုင်မီးစက်တွေနဲ့ဆက်လက်လဲပတ်နေကြပြီးတာမန်ပြည်သူတွေပဲအမှောင်ထဲမှာကြံ့ရစ်တာတွေ့ရပါတယ်လို့ဖော်ပြထားတဲ့ဘန်ကောက်ပို့သတင်းကိုတင်ပြလိုက်ရပါတယ်ခင်ဗျာ။